မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးဝါးဆုံး၅နိုင်ငံထဲကိုထိုးချသွားတယ်လို့နယ်စည်းမထသတင်းသမားများအဖွဲ့ RSF ရဲ့နှစ်စဉ်ထုတ်ပြန်နေကြသတင်းလွတ်လပ်ခွင့်2020အစည်းအဝေးခါစားမှာပြောထားပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်ဟာ140ကနေ186ကိုကျဆင်းသွားတာပါ။မြန်မာနိုင်ငံရဲ့အောက်မှာမြောက်ကိုရီးယားအဆင့်180 Eritrea 189 Iran 188နဲ့ Turkmenistan 189လေးနိုင်ငံပဲရှိပါတော့တယ်။တိုင်းပြည်180ကိုတိုင်းတာခဲ့တဲ့အသေးစိတ်အညွှန်းကိန်းမှာတော့မြန်မာနိုင်ငံရဲ့လုံခြုံရေးနယ်ပယ်ဟာကမ္ဘာမှာအဆိုးဝါးဆုံးအဆင့်180မှာရှိပါတယ်။တရားဥပဒေပြဋ္ဌာန်းမှုနယ်ပယ်မှာ188လူမှုနယ်ပယ်မှာ184စီးပွားရေးနယ်ပယ်မှာ155နဲ့နိုင်ငံရေးနယ်ပယ်မှာ149ရှိပါတယ်။ဆရာနာသိမ့်ပြီးကလေးကဆိုရင်သတင်းစာဆရာ143ယောက်ကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။58ဦးကဆက်လက်အကျဉ်းချခံရပြီး3ဦးသေဆုံးခဲ့ပါတယ်။သတင်းစာဆရာတွေကိုအကျဉ်းချထားရမှာတရုတ်ပြည်ရင်မြန်မာနိုင်ငံကအဆိုးဝါးဆုံးနိုင်ငံအဖြစ်ဒုတိယဆွဲပါတယ်လို့ RSF ကပြောပါတယ်။အာဏာပိုင်တွေကသတင်းသမားတွေကိုဖမ်းဆီးပြီးတဲ့နောက်စနစ်တကျညှဉ်းပန်းနှိပ်စက်ခဲ့ပြီးသေဆုံးသွားခဲ့သူ3ယောက်နဲ့2ယောက်ဟာအညှဉ်းပန်းအနှိပ်စက်ခံရကသေဆုံးသွားခဲ့တာဖြစ်တယ်လို့အစီရင်ခံစာမှာပြောထားပါတယ်။ကမ္ဘာတော်မှာတော့အာဏာရှင်စနစ်အောက်ကမီဒီယာတွေဟာသတင်းအချက်အလက်အမှားတွေအစွန်းရောက်ဖော်ပြမှုတွေနဲ့ဝါရဖြတ်ကြည့်ရေးသတင်းတွေကများနေတယ်လို့ RSF ကပြောပါတယ်။အချက်အလက်ထက်သဘောထားအမြင်သံတဲ့မီဒီယာတွေကများလာပြီးတိုင်းပြည်တော်တော်များများမှာစိတ်ဝမ်းပွဲပြားလာကြတယ်လို့အစိုးရခန်းစားကဆိုပါတယ်။လူမှုမီဒီယာတွေမှာသတင်းအမှားတွေကပိုတွင်ကျလာတာကိုလည်းထောက်ပြထားပါတယ်။